ပြီးခဲ့တဲ့ဩဂုတ်လတုန်းကရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေကြုံတွေ့ခဲ့ရတဲ့ဆွဆွဝါအခြေအနေတွေကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေဖြစ်တယ်လို့မြန်မာပြည်ကိုနှစ်ရက်ကြာရောက်ရှိနေတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေအေဂျင်စွာနေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကပြောပြပေးပါလိမ့်မယ်ရှင်
။ပြီးခဲ့တဲ့ဩဂတ်လတုန်းကရခိုင်ပြည်နယ်တွင်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲကိုစုံစမ်းလေ့လာဖို့အတွက်အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ကိုနှစ်ရက်ကြာခီးလာရောက်ပြီးခီးစဉ်ပြီးဆုံးတဲ့နိုဝင်ဘာ22ရက်နေ့မှာတော့ရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမြန်မာစစ်တပ်နဲ့ဒေသခံအုပ်စုတွေကမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကြုံတွေ့ခဲ့ရတဲ့ဆူဆူဝဝအခြေအနေတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေဖြစ်တယ်လို့အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့က Jeffrey Allen Macklin ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာ
ပါ We are profoundly disturbed by the violent and disproportionate response against the Rohingya by the military and local groups
စစ်တပ်နဲ့ဒေသခံအုပ်စုတွေက Rohingya တွေပေါ်အကြမ်းဖက်မှုတွေနဲ့အင်အားအလွန်ကျဉ်သုံးတုံ့ပြန်မှုတွေကြောင့်ခန့်မှန်းခြေရွာပေါင်း300လောက်ဖျက်ဆီးခံခဲ့ရပြီးအင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ပေါ်အလွန်မင်းစိတ်နှောက်ရှက်ဖြစ်မိပါတယ်။နေဆက်တွေဖွင့်ပေးပြီးလူသားချင်းစာနာမှုအကူအညီတွေပေးရနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူမြန်မြန်ဆန်ဆန်ကြိုးပမ်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းကြီးကျူးလိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုရမှာဒုက္ခသည်တွေပြောပြတာတွေကိုလည်းအများအပြားကြားသိခဲ့ရပါတယ်။ချစ်ခင်တဲ့သူတွေ၊သားသမီးတွေ၊ခင်မုန်းတွေကိုမျက်စိရှိမှအသက်ခံခဲ့ရတယ်လို့ဇနီးသားသမီးတွေအားမပြုချင်ခံခဲ့ရတာတွေလည်းကြားခဲ့ရပါတယ်။ဒါတွေအားလုံးကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရက်ကိုအေးချမ်းစွာပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အပါအဝင်အချက်၄ချက်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းကြောင်း Jeffrey Allen Macklin ကအခုလိုပြောပါတယ
် There's a series of measures we encourage the government of Myanmar to seriously consider.One is full implementation of the recommendations of Kofi Annan's advisory commission on the Rakhine State.
မြန်မာစုအနေနဲ့ထပ်သွင်းစဉ်းစားဖို့ကျွန်တော်တို့အလေးနဲ့တိုက်တွန်းလိုတဲ့အချက်တွေရှိပါတယ်။နံပါတ်၁ကတော့ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့ပါ။ဒေါ်ဆန်းစုကြည်ကအကြံပြုချက်တွေကိုလက်ခံထားပြီးအကောင့်ထဲပေါ်ရေးကော်မတီနဲ့နိုင်ငံတကာအကြံပေးပုတ်ဖွဲ့ကိုတာဝန်ပေးထားတယ်ဆိုတော့လေကျွန်တော်တို့ကြားသိထားပါတယ်။ဒုတိယအချက်အနေနဲ့ကတော့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေအပြည့်အဝဆောင်ရွက်ခွင့်ရှိဖို့ဖြစ်ပါတယ်။ကမ္ဘာစနေကဖွဲ့ရဲ့အကူအညီပေးလုပ်ငန်းတွေဖြင့်လက်တလုံးမှာနောက်ထပ်ခွင့်ပြုထားတာဆိုလို့နိုင်ငံတကာချက်ချင်းတွေအဖွဲ့တစ်ခုပဲရှိပါတယ်တတိယအချက်အနေနဲ့ကတော့ရွင်ဂျာတွေလွတ်လပ်စွာသွားလာလှုပ်ရှားခွင့်ရှိဖို့နဲ့ခွဲခြားဆက်ဆံခံရမှုတွေမရှိစေဖို့ပဲဖြစ်ပါတယ်စုထအချက်အနေနဲ့ကတော့ကိုယ်တော်ဆန္ဒနဲ့ဒုက္ခသည်တွေဘေးအန္တရာယ်မရှိဘဲနေရက်ပြောင်းနေအောင်ဘင်္ဂလားဒေ့ရှ်ကုလသမဂ္ဂတို့နဲ့လက်တွဲဆောင်ရွက်သွားဖို့ပဲဖြစ်ပါတယ
်အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့မြန်မာပြည်ခီးစဉ်အတွင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးပေါ်ကမွတ်စလင်ဒုက္ခသည်တွေရှိရာအောင်မင်္ဂလာရပ်ကွက်ကိုတွားရောက်လည်လာခဲ့ပါတယ်။အဲ့ဒီနောက်မှာတော့နေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံခဲ့တာပါ။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘက်ကအမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့စစ်တွေအောင်မင်္ဂလာရပ်ကွက်ကမွတ်စလင်ဒုက္ခသည်တွေကိုပဲတွားရောက်တွေ့ဆုံမှုအပေါ်ဝေဖန်ပြီးမဲ့အခြားဒုက္ခသည်စခန်းတွေနဲ့အကြမ်းဖက်မှုဖြစ်ပွားရာခြေရွာတွေကိုတွားရောက်လည်လာဖို့အစိုးရဘက်ကခွင့်မပြုဘူးလို့အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဘက်ကတော့ဆိုပါတယ်။အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာသူတို့ရဲ့မြန်မာပြည်ခီးစဉ်မတိုင်မီဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတီးခြားတွေ့ဆုံခဲ့တာလည်းဖြစ်ပါရဲ့ရှင်